မြမငိမ့်ချမ်းရေးရှေ့မတိုးနိုင်ဖြစ်နေတာဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကင်းမဲ့နေတယ်လို့ NLD နဲ့တက်မတော်ရဲ့ Federal Democracy စနစ်ပေါ်မှာတာဝန်ယူလှုပ်ဆောင်တဲ့တပ်တွေအထောက်အထားဆိုတာမျိုးမရှိဘူးလို့မြမငိမ့်ချမ်းရေးအကဲခတ်တွေကသုံးသပ်ကြပါတယ်။မနေ့ကနေပြည်တော်မှာတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။အခုလို NCA အပြစ်ရစာချုပ်၄နှစ်ပြည့်ခဲ့ပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ဘာကြောင့်ရှေ့မတိုးနိုင်ဖြစ်နေရပါလဲ။ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Finger ကအခုလို့သုံးသပ်ပါတယ
်။ Well, although the NLD ran on a platform of establishing a federal democratic union, there hasn't been much evidence of a
NLD အနေနဲ့ပြည်ထောင်စုဒီမိုကရေစီအစိုးရအဖြစ်စ조사အုပ်ချုပ်တယ်ဆိုပေမဲ့လည်းဒီအမြင်ကိုခိုင်ခိုင်မာမာအကောင့်ထဲပို့တဲ့ဆိုတဲ့အထောက်အထားမျိုးမရှိပါဘူး။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ပိုင်းမှာတစ်ဖက်သက်အပြစ်အခက်ရစဲရေးစတမရောကကြီးညာခဲ့ပေမဲ့လည်းနောက်ဆက်တွဲငြိမ်းချမ်းရေးအဆိုပြုချက်အသစ်တွေဒါမှမဟုတ်ပြည်ထောင်စုအစိုးရစနစ်ထူထောင်ဖို့သဘောထားလက်တွေ့ပြသတာစတာတွေကိုဆက်လက်လှုပ်ဆောင်ခြင်းမရှိခဲ့ပါဘူး။ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာလက်နက်ကင်ပြည်ပခန့်ကိုအဆုံးသတ်ယုံတက်တက်မဟုတ်ပါဘူး။အနည်းဆုံးအနေနဲ့ပြည်내တွင်မှာကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒေသတွင်းအုပ်ချုပ်ပိုင်ခွင့်ရှိတဲ့ပြည်ထောင်စုဒီမိုကရေစီစနစ်မျိုးကိုဖန်တီးတဲ့အဆင့်ပါငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတာပါ
။ဒါဆိုရင်ငြိမ်းချမ်းရေးဖြစ်စဉ်ရှေ့ဆက်တူဖို့ဘယ်လိုလှုပ်ဆောင်သင့်တယ်လို့မြင်လဲရှင့်။
So to rejuvenate the peace process, I would like to see the members of the union.
ငြိမ်းချမ်းရေးဖြစ်စဉ်ကိုပြန်ပြီးသစ်လွင်စေဖို့ဆိုရင် UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့နိုင်ငံအနှံ့သွားရောက်ပြီးဂန္ဓာအမျိုးမျိုးမှလုတ်ကင်နေတဲ့လူတွေကိုဖိတ်ခေါ်ပြီးတော့တိုင်းပြည်အနာဂတ်ပေါ်မှာသူတို့အတွေ့အခေါ်ယူဆချက်တွေကိုထုတ်ဖော်တင်ပြတဲ့အပြန်အလှန်ပြောဆိုဆွေးနွေးပွဲတွေပြုလုပ်သင့်ပါတယ်ဒီနေရာမှာလဲသူတို့ကိုအတရေဖြတ်မှုမတရားသင့်တဲ့ဆက်သွယ်မှုစတဲ့ဆွေးချက်တွေနဲ့ဖမ်းဆီးခံရမယ်ဆိုတဲ့စိုးရိမ်မှုအကြောက်တရားတွေကင်းဖို့လိုပါတယ်။ဒါ့အပြင်အစိုးရနဲ့တက်မတော်အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကပါဝင်သူတွေနဲ့အလွတ်တဘောဆွေးနွေးပွဲတွေပုံမှန်ပြုလုပ်သင့်ပါတယ်။ဒီနေရာမှာလက်နက်ကိုင်အုပ်စုတွေနဲ့သာမကနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တခြားကျွမ်းကျင်ပညာရှင်တွေလည်းပါဝင်သင့်ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မနေ့ကပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာ Federal ကိုအကောင့်ထဲပေါ်ရမှာမဖြစ်နိုင်တဲ့နိုင်ငံရဲ့အခြေအနေနဲ့မကိုက်ညီတဲ့ဖြစ်လို့တဲ့ဆန္ဒတစ်ခုရဲ့အပေါ်အာယုံဆိုင်ဆောင်ရွက်မနေဘဲလက်ရှိအခြေအနေနဲ့ကိုက်ညီတဲ့ဖြစ်နိုင်ခြေအပေါ်အာယုံဆိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိရောက်မြန်ဆန်မယ်လို့ဆိုပါတယ်ဒါပေမဲ့တက်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတော့ပေးထားတဲ့ကတိတွေအတိုင်းလိုက်နာအကောင့်ထည့်ဖော်ခြင်းမရှိဘူးဆိုတာတွေ့ရတယ်လို့ဂျာမနီအခြေစိုက်တိုင်းသားရေးရာကျွမ်းကျင်သုံးသက်သူဆိုင်းဝမ်ဆိုင်းကပြောပါတယ်
။တိုင်းသားတွေကတကယ်တော့သူတို့ကတောင်းဆိုတာတော့မဟုတ်ဘူး။သူတို့ကဒီ NCA ဘာတဘောတူညီချက်နဲ့အညီလွတ်ခွင့်ကံကိုကန့်ကွက်ကိုသူတို့ကတောင်းနေတာပြန်ပြီ။ဥပမာရှမ်းအဖွဲ့ကိုကြည့်ပဲဆိုရှင် ASF ကတတိလုံးနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တကယ်တော့အစီအရာအခွင့်ပြုထားပဲဒါပေမဲ့တကယ်တော့လုပ်တဲ့ခြေကြတော့စပါလိုက်ပြီးပြိပင်လာရှိတယ်ပြိပင်လို့တို့ကဆွေးနွေးပွဲတွေရလက်ပြီး27ရာစုပင်လုံးညီလာခံတတိယအခြေအနေတက်တဲ့အချိန်မှာတို့ကဘာမှဝင်ပြီးမပြောဘဲနဲ့ဒီလိုတက်ရုံဝင်တက်တဲ့အခြေအနေမျိုးတို့ကဖြစ်ကုန်တော့ဒါတော့အတိပ္ပယ်ကဒီအစိုးရနဲ့စစ်တပ်အနေနဲ့ပေါ့အစီအမသဘောတူညီထားတဲ့အချက်လက်တွေကိုလေလျောညီချွေလုတ်ပြဖို့လိုတယ်ဟိုဟိုနေရာပိတ်လိုက်ဒီနေရာပင်လိုက်လို့လို့လို့ရှိရင်သူကလုတ်မဖြစ်ဘူ
းဒေါက်ဆန်းစုကြည်ကဒီနေ့မေကွန်းထဲမှာပြောသွားတာဒီလိုအောင်မမြင်ဖြစ်နေရတဲ့အကြောင်းချက်တွေထဲမှာ NCA စာချုပ်ကြောင့်မဟုတ်ပဲဒီ NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာပေးထားတဲ့ကတိတွေအတိုင်းလုတ်ဆောင်နိုင်ခြင်းမရှိလို့လို့သူပြောသွားတဲ့အပိုင်းမှာကြတော့ဘယ်လိုသုံးသပ်ပါလဲရှင
် SCA မှာတမထားတဲ့အတိုင်းမလုတ်ဆိုင်မလုတ်ဆောင်နိုင်တာဘာကြောင့်လဲလို့ကိုကနောက်တစ်ချက်သူထပ်မေးဖို့လိုတော့ဘူးနော်အဲ့လိုထမင်းမယ်ဆိုလို့ရှိရင်ခုနပြောလို့ပေါ့လူမျိုးအလိုက်လောက်တဲ့ political dialogue ပေါ့နိုင်ငံရေးဆွေးနွေးပွဲတွေကိုစစ်တပ်ဖက်ကသူကကြက်ကြက်ရဲ့ဖြစ်အောင်လုပ်နေတဲ့ဥစ္စာတောင်းဖို့လို့ပဲပြောရမှာပေါ့နောက်တစ်ခုကလည်းဒီဆက်ပုံစစ်ကြေပြက်ပြန်သွားမယ်ဆိုလို့ရှိရင်တော့ဒီအလုံးပါဝင်ရေးမှုမူအားဖြင့် NCA ရဲ့လက်ခံတယ်လို့ပြောပြီးမဲ့တကယ်တမ်းကျတော့သူတို့ကအကုန်လုံးကိုလက်မခံတဲ့တက်တမှုဒီနေ့အချိန်ဒီအလုံးပါဝင်ရေးသူကမဖြစ်နိုင်တော့
အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ NCA ၄နှစ်ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့တက်ရောက်ပြီးတော့ NCA စာချုပ်ပါအချက်တွေအကောင့်ထဲဖော်နိုင်ခြင်းမရှိတဲ့အပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုသွားပါရစေ။